ညမနိုင်ငံတိုင်းရင်းသားနယ်စပ်ဒေသမှာမကြသေးခင်တုန်းကဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့စစ်ဖက်အကြီးအကဲတချို့ကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။ညမနိုင်ငံရဲ့ပြည်တွင်းဥပဒေတွေနဲ့ပြည်တွင်းအခြေအနေအရာဒီစစ်ခေ ဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုတီးခြားဖွဲ့ပြီးတော့စုံစမ်းအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအကြံပြုထားပါတယ်။မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသားညိုဦးကတင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပါအဝင်အခြားတိုင်းသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကနေပြီးတော့တိုက်တွန်းလိုက်တာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးအဖွဲ့ရဲ့ဒီပထမဆုံးအစီအစဉ်စာထွက်လာရမှာမြန်မာစစ်တပ်နဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းထန်တဲ့ထဏ်ကိုတုံ့နှုတ်ဝေဖန်သွားပါတယ်မြန်မာနိုင်ငံတွေကလူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ဆိုရင်တော့ရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းစလူအရေးယူကန့်တွယ်ဖို့တာဝန်ရှိနေပြီလို့ကုလသမဂ္ဂစုံစမ်းရေးမှူးတွေကတိုက်တွန်းပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့တွေ့ရှိချက်အရလူခွင့်ချိုးဖောက်မှုတွေမှာအဓိကတာဝန်ရှိသူကတော့မြန်မာစစ်တပ်ဖြစ်တယ်လို့စုံစမ်းရေးအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီလိုဒီကပြောသွားပါတယ
်။ The fact-finding mission has concluded on reasonable grounds that the patterns of gross human rights violations.
စုံစမ်းတွေ့ရှိချက်အရဆိုရင်စိုးစိုးဝါလူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရည်တွေဖြစ်ခဲ့တယ်ဆိုတာကိုအခြေမြင့်ရှိရှိတွေ့ကြရပြီးဒါတွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ရာဇဝတ်မှုမြောက်ပါတယ်အခြေခံအဖြစ်ဒါတွေကိုစစ်တပ်ကကျူးလွန်ခဲ့တာပါဒါကြောင့် genocide လူမျိုးတုံးတပ်ဖြတ်မှု crimes against humanity လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crime စစ်ရာဇဝတ်မှုဆိုတဲ့နိုင်ငံတကာဥပဒေ၃မျိုးအောက်မှာတပ်မတော်ဗိုလ်ချုပ်ကြီးတွေကိုအဓိကထားပြီးရာဇဝတ်မှုကြောင့်ဆံရဆုံးစမ်းအရေးယူဖို့လိုမယ်ဆိုတာကိုကျွန်တော်တို့အဖွဲ့ကသုံးသပ်ထားပါတယ်
ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူစစ်ကောင်းဆောင်တွေကိုလည်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကနေပြီးတော့စီးရင်လှုပ်ထားပါတယ်။ဒီထဲမှာမြမတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယတက်ချုပ်ဗိုလ်ချုပ်ကြီးစိုးဝင်းတို့အပါအဝင်မြမစစ်ဗိုလ်ချုပ်6ဦးကိုအဓိကတာဝန်ရှိသူတွေဖြစ်နေစီးရင်လှုပ်ထားပါတယ်။ဒါပေမဲ့လည်းဒီစစ်ကောင်းဆောင်တွေကိုမြန်မာနိုင်ငံတည်းတရားစီရင်စစ်ဆေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ကုလသမဂ္ဂစုံစမ်းရေးမှူးခရစ်စီတိုဒီကပြောပါတယ်။ဒါကြောင့်လည်းပဲဒီလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရေးယူဖို့အတွက်ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတရက်ကိုအထူးဖွဲ့ပြီးတော့ကန့်တွယ်ဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကိုအကြံပြုတိုက်တွန်းပါတယ်ဒီလူခွင့်ချိုးဖောက်မှုတွေပေါ်တာဝန်ရှိသူတွေကိုကန့်တွယ်ရေးယူတာမျိုးမလုပ်နိုင်ရင်တော့နောက်ထပ်အလားတူလူခွင့်ချိုးဖောက်မှုတွေထပ်ခါဖြစ်နေအောင်ပဲလို့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေကသတိပေးပါတယ
် The military as an institution in Myanmar has never been held accountable The provisions of Myanmar lawThe structure of the legal system
မြန်မာနိုင်ငံမှာစစ်တပ်ကိုဘယ်လိုမှထိလို့မရပါဘူးမြန်မာနိုင်ငံရဲ့ဥပဒေတွေတရားရေးစနစ်ဖွဲ့စည်းမှုတွေနဲ့တရားရေးဆိုင်ရာလွတ်လပ်မှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာတွေကြောင့်ဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုပြည်တွင်းတရားရေးစနစ်ကစုံစမ်းရေးယူတာမျိုးမဖြစ်နိုင်ပါဘူး
မြန်မာတပ်မတော်ဟာသူ့တပ်ဖွဲ့တွေနဲ့စစ်စေးတွေမှာပါတဲ့အခြားလက်နက်ကိုင်အဖွဲ့စည်းတွေကိုဓာတ်ရိုက်ကုတ်ကဲအမိတ်ပေးထိန်းချုပ်ထားတာကြောင့်အခုဒီဖြစ်ရမှာစစ်တပ်အကြီးအကဲတွေကအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂစုံစမ်းမှုတူဖြစ်တဲ့ရဟီကာကုမရဆွာမီကပြောပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအရရပ်ဖက်အာဏာပိုင်တွေဟာမြန်မာစစ်တပ်လုပ်ရည်တွေအပေါ်မှာထိန်းချုပ်နိုင်မှုအာဏာလုပိုင်ခွင့်မရှိသလိုဒီဖြစ်ရတွေဒီစစ်စင်ရေးတွေမှာဓာတ်ရိုက်ပတ်သက်ပါဝင်တာမျိုးလည်းမတွေ့ရဘူးလို့လည်းကုလသမဂ္ဂစုံစမ်းမှုတွေကပြောပါတယ်ဒါပေမဲ့လို့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစစ်ကြီးရဲ့ဒီဖြစ်ရပေါ်ယက်တီမှုကိုတော့ Miss Kumara Swami ကဝေဖန်ခဲ့ပါတယ
် We are deeply disappointed that State Councillor Dawn Suki Sam Suki has not used the position
ငင်းနော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့ရခိုင်မှာဖြစ်ခဲ့တဲ့ဖြစ်ရတွေပေါ်တားဆီးကာကွယ်ဖို့ဒါမှမဟုတ်အပြစ်တင်ဝေဖန်ဖို့အတွက်ကျင့်ဝတ်ဩဇာအရယက်တီပြောဆိုတာမျိုးမရှိတဲ့အတွက်အင်မတန်စိတ်ပြေရပါတယ
်အခုဒီအစီအစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲလှုပ်ဆောင်ရမယ့်ကိစ္စတွေအတွက် EU ယောပသမဂ္ဂအနေနဲ့ကုလစုံစမ်းမှုတွေကိုဒီသတင်းပတ်တွင်မှတွစ်ဆုံညှိနှိုင်းသွားမယ်လို့ EU ပြောခွင့်ရသူကပြောပါတယ်အစီအစဉ်ထဲမှာတော့ဒီပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအာဆာလနဲ့ကင်ဖွဲ့ကနေပြီးတော့မြန်မာလူမျိုးရေးတပ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့စစ်စင်ရေးအတွင်းလူသတ်မှုလေမျက်ဆိုင်အားကြမ်းဖက်မှုဖမ်းဆီးနှိမ်ပတ်မှုရွာမီရှို့မှုစတဲ့လူခွင့်ချိုးဖောက်မှုဖြစ်ရတဲ့ကိုမှတ်တမ်းတင်ထားပါတယ်ဒါ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလူခွင့်ချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။မြန်မာစစ်ရကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်သက်မခံသလိုလူခွင့်ချိုးဖောက်မှုဆိုင်ရာနိုင်ငံတကာဆွဆွဲချက်တွေကိုလည်းချက်ကားလုပ်နေဆိုပြီးတော့တုံ့ပြန်ထားတာပါ။ဒါ့အပြင်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာစစ်ရကလက်မခံသလို ပြည်ဝင်ခွင့်လည်းမပေးခဲ့ပါဘူး။စုံစမ်းရေးအဖွဲ့ရဲ့အခုအစဉ်အစားပါဖော်ပြချက်တွေနဲ့ပတ်သက်လို့မြန်မာစုကတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ကိုသိရဖို့မေးမြန်းခဲ့ပေမဲ့အခုချိန်ထိတုံ့ပြန်ပြောဆိုချက်မရသေးပါဘူး။အခုဒီအစဉ်အစားကိုတော့စက်တင်ဘာလ18ရက်နေ့ကြာလို့ရှိရင်ကုလသမဂ္ဂလူ့ခွင့်ကောင်စီကိုတင်သွင်းသွားမယ်လို့သိရပါပါတယ်ခင်ဗျာ။